မြန်မာနိုင်ငံမှာတော့လာမယ့်ရွေးကောက်ပွဲစောင့်ကြည့်ရေးအရှင်ပိတ်ပင်ခံခဲ့ရတဲ့ PACE အဖွဲ့ကိုပြန်လည်ခွင့်ပြုကြောင်းပြောလာတယ်လို့အဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။ဒီ PACE လို့အတူကခေါ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့အမှုဆောင်ဒါရိုက်တာစန်းရဲကျော်စွာမြင့်ကရွေးကောက်ပွဲကော်မရှင်အရာရှိတူကစနေညကအခုလိုဖုန်းဆက်အကြောင်းကြားလာတာပါလို့ VOA ကိုပြောလိုက်ပါတယ်။စန်းရဲကျော်စွာမြင့်ကပဲတရားဝင်စာနဲ့အခုလိုအကြောင်းကြားလာတာကိုလက်ခံရရှိရှင်းမရှိသေးပေမဲ့အင်္ဂါနေ့ကြာရင်လည်းနေပြည်တော်မှာဒီကိစ္စ UEC လို့ခေါ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပါလာတွေ့ဖို့ပြောခဲ့တာမျိုးပွားဆွေးနွေးဖို့ရှိတယ်လို့ဆက်ပြောခဲ့ပါတယ်။အရင်တုန်းကတော့ PACE အဖွဲ့အနေနဲ့တရားဝင်မှတ်ပုံမတင်ထားလို့ခွင့်မပြုနိုင်ကြောင်းနဲ့နိုင်ငံသားငွေရှုပြီးရွေးကောက်ပွဲကော်မရှင်လုပ်ငန်းတွေကိုလည်းပူးပေါင်းကူညီမှာမဟုတ်ပဲစောင့်ကြည့်မှသာဖြစ်တဲ့အတွက်ထောက်ခံချက်မပေးနိုင်ကြောင်းအကြောင်းကြားခဲ့ပေမဲ့အခုလိုပြောင်းပြီးလက်ခံပါကိုတော့ချိုးဆိုတယ်လို့ဆိုင်ရဲကျော်စွာမြင့်ကဆိုပါတယ်။ဒါပေမဲ့အခုလိုလက်တလောပြန်လည်လက်ခံထားတဲ့ဆိုင်ရင်ဒီမိုကရေစီမှာအရေးပါတဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးလုပ်ငန်းတွေကိုမှတ်ပုံတင်တင်မတင်တင်လုပ်ချင်တဲ့အရသာအဖွဲ့အစည်းအားလုံးကိုလုပ်ပိုင်ခွင့်ရှိတယ်လို့ဥပဒေမျိုးထုတ်ပေးလာဖို့ဆက်ဆွေးနွေးသွားမယ်လို့ဆိုပါတယ်။အကြောင်းကတော့အရင်အစိုးရတုန်းကလည်းအခုလိုဥပဒေမရှိပဲညွှန်ကြားချက်နဲ့သာ2015ခုနှစ်ရွေးကောက်ပွဲစောင့်ကြည့်ခွင့်ကိုမကန့်သတ်ခဲ့ပေမဲ့အခုအစိုးရအရင်လုပ်တယ်လို့နောက်အစိုးရပြောင်းရင်လည်းမသေးချာမှာမို့ရေရှည်ဒီမိုကရေစီပြောင်းလဲအကျိုးရှိဖို့ပါအခုလိုဥပဒေထုတ်ပြန်တင်တာပါလို့ထပ်ပြောခဲ့ပါတယ်ခင်ဗျာ